ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်စာဗိုလ်ချုပ်မူဂျီမင်းအောင်လှိုင်တို့ကအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြဆဲမှာအာဆီယံအထူးကူဆက်လက်အနေနဲ့အထင်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရမှုမင်းမြန်တောင်းဆိုခဲ့ရမှာလက်တတော်အခြေအနေရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်စာဘက်ကတုံ့ပြန်ခဲ့ပါတယ်။တရားဥပဒေရရင်ဆိုင်နေဆဲအခြေအနေမှုမဖြစ်နိုင်တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ဒီတွေ့ဆုံခွင့်အပိနိုင်တဲ့ခြေနေမျိုးရှိလားဆိုတဲ့ဟာမျိုးညံ့ခဲ့တာရှိပါတယ်။ကျွန်တော်အနေနဲ့ကတော့ဒီတရားဥပဒေရရင်ဆိုင်နေတဲ့အချိန်မှာတော့ဒါတွေ့ဆုံနိုင်ဖို့မဖြစ်တိုင်သေးဘူးဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Prak Sokhon နဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းဘက်မှာဖြစ်နိုင်တယ်လို့ကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်။ဒေါ်ဆန်းစုကြည်ကိုအာဂရီမှုတဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချိုးဖောက်မှုစတဲ့အမှုပေါင်းဆယ်မှုကျော်နဲ့စစ်ကောင်စီဘက်ကဆွဲချက်တင်ထားပြီးလက်တတော်အဖြစ်ထောင်ဒဏ်17နှစ်အထိချထားပါတယ်။ကြံအမှုတော်တော်များများကတရားရုံးမှာရင်ဆိုင်နေရဆဲပါ။ဒေါက်ဆန်းစုကြည်နဲ့ဩစတြေးလျနိုင်ငံသားရှွန်တန်နယ်လို့ကိုပြန်လို့ပေးဖို့ကလည်းကမ္ဘောဒီးယားဝန်ကြီးချုပ်ဘက်ကမြန်မာစစ်ကောင်စာကိုတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေဟာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခံရတာမဟုတ်ပဲဒီစဲဥပဒေတစ်ခုခုကိုချိုးဖောက်လို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူက VOE ကိုပြောပါတယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်စရာအဆိုရင်တော့ဆီယနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးတရားစွဲဆိုခံရသူ1500ကျော်သွားပြီးစစ်ကောင်စီလက်ချက်နဲ့တည်ဆုံးသူဟာလည်း1800ကျော်သွားပြီလို့ဆိုပါတယ်မြန်မာစစ်ကောင်စီဘက်ကတော့ AAPP စည်ရင်စရာတွေကအချက်ကားလွန်နေဆိုပြီးအတိမပြုပါဘူး